ထိုင်းနိုင်ငံမှာနိုဝင်ဘာ30ရက်နေ့ကိုနောက်ဆုံးထားပြီးတော့တရားဝင်အထောက်အထားလက်မှတ်လုပ်ဖို့စီရင်ပေးသွင်းဖို့နှိုးဆော်နေပြီးတော့ဒီဇင်ဘာ1ရက်နေ့ကစပြီးတော့ဖမ်းမိတဲ့အထောက်အထားမဲ့တွေကိုနေရက်ကိုပြန်ပို့မှာဖြစ်တယ်လို့ထိုင်းအစိုးရကကြေညာထားပါတယ်။ VOA သတင်းတောက်မတ်အေးမှသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမှာတရားမဝင်အထောက်အထားမဲ့နေထိုင်နေသူတွေကိုတရားဝင်အထောက်အထားလုပ်ဖို့စရင်ပေးသွင်းရမယ့်ရက်ဟာနိုဝင်ဘာလ30ရက်နေ့မှာပုံဆုံးတော့မှာဖြစ်ပါတယ်။ဒီရက်မကုံဆုံးခင်အထောက်အထားလက်မှတ်တွေလုပ်ဖို့ထိုင်းအစိုးရကလည်းနှိုးဆော်နေတယ်လို့အလုသမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကလည်းတိုက်တွန်းနှိုးဆော်နေပါတယ်။နိုဝင်ဘာလ30ရက်နေ့ပြီးတာနဲ့ဖမ်းမိသူရှေ့ပြောင်းလို့သမားတွေကိုနေရက်ရင်းကိုပြန်ပို့တာတွေအရေးယူတာတွေလုပ်မှာဖြစ်တယ်ဆိုပြီးထိုင်းအစိုးရကသတိပေးထားကြောင်းပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုသမားရေးတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ်။
ဒီ30ရက်နေ့ကတော့နောက်ပိုင်းမှာသူတို့ပြောတာအဲ့ဒီတရားမဝင်တဲ့လူတွေကိုချောက်တကယ်လို့တွေးရှိရဆိုလို့ရှိရင်နာဥရိယာပြေးရေးပြီးတော့နေရာပြန်ပို့မယ်လို့ဒါသူတို့ကြေညာထားတယ်နော
်အ
ဓိကတော့ဗျာဒီဟိုတရားမဝင်အလုပ်လုပ်လုပ်ငန်းပေါ်မှာတွေ့ရသလိုချင်းတော့တရားမဝင်အလုပ်လုပ်နေတဲ့အမှုပေါ့လုပ်လို့ခွင့်လက်မှတ်မရှိဘဲနဲ့လုပ်တဲ့အမှုပေါ့
ဟုတ်ကဲ
့အဲ့လိုမှမဟုတ်ဆိုလို့ရှိရင်တော့ခုနပြောတဲ့ကိုဗစ်ဟိုစာဥရိဟိုသိုးပေါက်တဲ့ဟာပေါ့နော်အဲ့လိုမျိုးနဲ့လည်းတွားပြီးတော့နေနေအဲနောက်လာဝကနဲ့ပတ်သက်တဲ့မဟုတ်ဆိုလို့ရှိရင်သူကတကယ်လို့မိတဲ့လူကအဲ့ချင်းအချင်းမှာတော့ဘာမှထောက်ထားမရှိလို့တရားမဝင်ဘူးနော်မိရင်တော့တမျိုးပေါ့ဒါမှမဟုတ်ပဲနဲ့သူ့မှာအရင်တော့ကခံထားတဲ့အထောက်ထားတွေနဲ့အတူတူမိပြီးတော့အဲ့ဒီထောက်ထားတွေကတတိုင်းပုံနေပါ냐ဆိုရင်အဲ့ဒီဟာတွေပါပေါင်းပြီးအရေးယူခံရမှာလေ
ထိုင်းနိုင်ငံတဲကအထောက်ထားမဲ့တွေကိုကိုဗစ်ကပ်ဘေးကာလမှာတရားဝင်အထောက်ထားလက်မှတ်တွေကိုထိုင်းအစိုးရကနှစ်ကြိမ်ပြုလုပ်ပေးခဲ့တာဖြစ်ပါတယ်။ဒါဟာဒုတိယကြိမ်ဖြစ်ပြီးတရားဝင်အလုပ်လုပ်ကြဖို့တိုက်တွန်းနေတာပါ။တစ်ချိန်တည်းမှာပဲထိုင်းနိုင်ငံအနေနဲ့နိုဝင်ဘာလအတွင်းမှာထိုင်းမြန်မာနယ်စပ်တွေအပါအဝင်နယ်စပ်တွေကနေအထောက်ထားမဲ့တွေ9000တဲ့မနေဝင်ရောက်လာနေတဲ့အတွက်နယ်စပ်ကင်းလဲတာတွေစစ်စရေးဂိတ်ချထားတာတွေကိုလာမယ့်2022ခုနှစ်ဇန်နဝါရီလကုန်ထိအချိန်တိုးမြင့်သတ်မှတ်ထားပါတယ်။တရားဝင်စရင်အရ2022ခုနှစ်ဇန်နဝါရီလကနေအောက်တိုဘာလအထိ10လအတွင်းလူဦးရေ3000ကျော်ဖမ်းမိခဲ့တယ်လို့လည်းဆိုပါရယ်ဒီထဲမှာအများစုကမြန်မာနိုင်ငံသားတွေဖြစ်ပါတယ်နိုဝင်ဘာလထဲမှာလည်းအထောက်ထားမဲ့တွေ9000တဲ့မနေဖမ်းမိခဲ့ပြီးဒီထဲမှာလည်းအများစုကမြန်မာနိုင်ငံသားတွေဖြစ်ပါတယ်အခုဆိုရင်ထိုင်းနိုင်ငံထဲမှာရှိတဲ့အထောက်ထားမဲ့တွေကိုတရားဝင်အလုပ်လုပ်ခွင့်ကတ်လုပ်ပေးဖို့စရင်ပိတ်မဲ့ရဲ့နီးလာတာနဲ့အမျှမြန်မာပြည်နယ်ဇက်တွေကနေတရားမဝင်လာတဲ့သူတွေအလုံးရင်းနဲ့ဇက်တိုက်ထိုင်းနိုင်ငံထဲကိုဝင်ရောက်လာနေစေဖြစ်ပါတယ်ရှင်